digital လုံခြုံရေးအန္တရာယ်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကတယ်လီနော့အသုံးပြုသူတွေကိုကူညီပံ့ပိုးပေးနိုင်ဖို့နီးလန်းတွေကိုရှာဖွေနေတယ်လို့တယ်လီနော့ကတောက်ကြနေမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့အခါမှာကြားဖြတ်နားထောင်နိုင်တဲ့နည်းပညာကိုဖွင့်ခိုင်းလိုက်ပြီးတဲ့နောက်တယ်လီနော့ကမြန်မာနိုင်ငံကသူ့လုပ်ငန်းကိုဒေါ်လာ105သန်းနဲ့ရောင်းချပြီးထွက်လာခဲ့တာပါ။တယ်လီနော့အသုံးပြုသူ18သန်းရဲ့အချက်လက်တွေကိုစစ်တပ်ကရယူသွားနိုင်တယ်လို့တယ်လီနော့ဝန်ထမ်းတွေနဲ့ဝေဖန်သူတွေကထောက်ပြပြောဆိုနေတဲ့ကြားက EU ဥရောပသမဂ္ဂရဲ့တန်ခတ်အေးအေးမှုကိုခံရမှာဆိုရင်လည်းတွေ့တယ်လီလော့ကလက်ပြောင်းခဲ့တာဖြစ်ပါတယ်။ယခုခါမှာ Atom ဆိုတဲ့နာမည်သင့်တဲ့တယ်လီလော့ကိုဝယ်ယူလိုက်သူတွေကလုပ်ငန်းကိုဆက်လက်ဆောင်ရွက်နေကြပါတယ်။ကြုံတွေ့နိုင်တဲ့အန္တရာယ်တွေကိုလိလာပြီးအကြံပေးချက်အတိုင်းဆောင်ရွက်နိုင်ဖို့အတွက်တီးကြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကိုရွေးချယ်ကြဖို့အရဘက်အဖွဲ့အစည်း454ဖွဲ့နဲ့တယ်လီလော့တို့သဘောတူညီခဲ့ကြကြောင်းတောက်ချာနေကတယ်လီလော့ကုမ္ပဏီကပြောပါတယ်။မြန်မာနိုင်ငံကအသုံးပြုနေသူတွေအတွက်အလေးနဲ့ထားမယ်အန္တရာယ်ရှိနေကြောင်းနှစ်ဖက်လုံးကသဘောတူလိုက်ကြပါတယ်။